ဒီနိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံပေးကြဖို့နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအမေရိကန်ပြည်သူလူထုကိုမြစ်တာရက်ခံလိုက်ပါတယ်။ဘဝတသက်တာအတွေ့အကြုံအရအီရန်နျူကလ িয়ার သဘောတူညီချက်ဟာအပြုသဘောဆောင်တဲ့ဘက်ကိုဥတည်နေတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဖူထူးနေကဖီလာဒယ်ဖီးယားမြို့မှာဘာသာရေးအဖွဲ့အစည်းတွေနဲ့အကြောင်းသားတွေပါတက်ရောက်တဲ့အခမ်းအနားမှာပြောကြားတဲ့မင်းငွန်းအတွင်းဝန်ကြီးကယ်ရီကအဲ့ဒီလိုထည့်သွင်းပြောကြားလိုက်တာပါ။အဲ့ဒီသဘောတူညီချက်ကိုသူ့အနေနဲ့ထောက်ခံမဲ့အကြောင်းမယ်ရီလန်းပြည်နယ်အထက်လွှတ်တော်အမတ်ဘာဘရာမက်ကော့စကီကဝါရှင်တန်ဒီစီမြို့မှာပြောကြားလိုက်တဲ့အတွက်ဒီသဘောတူညီချက်ကိုထောက်ခံမယ်လို့ပြောဆိုထားတဲ့အထက်လွှတ်တော်အမတ်အရေအတွက်34ဦးရှိသွားပြီဖြစ်ပါတယ်။အထက်လွှတ်တော်အမတ်ဘာဘရာမက်ကော့စကီကအင်္ဂါနေ့ကအခုလိုထောက်ခံမဲ့အကြောင်းပြောဆိုလိုက်တဲ့အတွက်အီရန်နျူကလ িয়ার သဘောတူညီမှုကိုစန့်ကျင်မဲ့ဆုံးဖြတ်ချက်မှန်သမျှကိုဗီတိုအာဏာသုံးပယ်ချဖို့လိုအပ်မဲ့မယ်ရီအတွက်သမ္မတဘာရက်အိုဘားမားအနေနဲ့ရရှိသွားပြီဖြစ်ပါတယ်။အလွတ်တော်မှာလည်းဒီမိုကရက်တွေကသမရရဲ့ဗီတိုအာဏာအသုံးပြုမှုကိုဖယ်ချဖို့ချိုးပန်းမှုမှန်သမျှကိုပိတ်ဆို့နိုင်မဲ့မဲအလွန်လောက်ရရှိထားပြီလို့ပြောပါတယ်။